မြန်မာနိုင်ငံမှာတမကဒေတာအတွင်းမှာပါငင်းကြဲရင်းနဲ့တင်းငင်းရအောင်လှုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်တယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါန်ဆန်စုကြည်ကပြောဆိုလိုက်ပြီးတော့မြန်မာနိုင်ငံငင်းကြဲရင်းပေါ်ဆောင်ရမှာလေအိန္ဒိယနိုင်ငံအနေနဲ့ကူညီသွားဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ဒါပြင်မြန်မာနဲ့အိန္ဒိယနယ်စပ်တခြားလုံခြုံရေးအတွက်လည်းနှစ်နိုင်ငံအတူပူးတွဲလှုပ်ဆောင်သွားမယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောကြားလိုက်ပါတယ်။အပြည့်စုံကိုတော့ရှားပေါင်ကစူးစီးတင်ဆက်ထားတာကိုနားဆင်ပါရှင်
။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားနှစ်ဦးနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေတိုးမြှင့်လှုပ်ဆောင်နေတာနဲ့အမျှမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လုပ်ငန်းတွေဖော်ဆောင်ရမှာအိန္ဒိယနိုင်ငံအနေနဲ့အကူအညီလှုပ်ဆောင်ပေးဖို့အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကတောင်းဆိုလိုက်ပါတယ
် This is our ambition to bring peace
ဆယ်စုနှစ်တွေနဲ့ချီပြီးငြိမ်းချမ်းမှုနဲ့တည်ငြိမ်မှုကင်းမဲ့တာတွေကိုခံစားခဲ့ရတော့ကျမတို့နိုင်ငံမှာရောတခြားဒေသမှာပါငြိမ်းချမ်းမှုနဲ့တည်ငြိမ်ရေးဖြစ်စေဖို့ကျမတို့ရည်မှန်းပါတယ်ကဘာကဘယ်နေရာမှာမှဒီလိုမတည်မငြိမ်ဖြစ်တာမျိုးမဖြစ်စေချင်ပါဘူးကျမတို့လိုအပ်ချက်တွေကိုအိန္ဒိယကနားလည်မှုအရှိဆုံးဖြစ်ပါတယ်ဒီနားလည်မှုဟာအချိန်နဲ့အညီပိုးပြီးတိုးတက်လာမယ်လို့ယုံကြည်ပါတယ်ဘာလို့လဲဆိုတော့ကျမတို့ရဲ့လိုအပ်ချက်လည်းဖြစ်ကဘာကြီးတစ်ခုလုံးရဲ့လိုအပ်ချက်တွေအတွက်တစ်ဖက်နဲ့တစ်ဖက်ပိုးပြီးမိခိုအားထားနီနီကကဆက်ဆံသွားဖို့ရှိလို့ပါဆိုပြီးဒေါအောင်ဆန်းစုကြည်ကပြောသွားတာပါအိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမွန်ဒီနဲ့ဒီကနေ့ဗုဒ္ဓနေ့မှာတွေ့ဆုံပြီးညူဒီလီမြို့မှာပြုလုပ်တဲ့ခေါင်းဆောင်နှုတ်ဦးပူရဲသတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်အဒီလိုပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့ပြီးအစိုးရတာဝန်စတင်ထမ်းဆောင်လာတဲ့အချိန်ကတည်းကဆိုရင်အခုအိန္ဒိယနိုင်ငံခီးစဉ်ဟာဒေါအောင်ဆန်းစုကြည်ရဲ့ပထမဦးဆုံးတည်ဝင်သွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။အခုခီးစဉ်အတွင်းတနင်္လာနေ့တုန်းကအိန္ဒိယနိုင်ငံဂွာမြို့မှာပြုလုပ်တဲ့ BRICS နဲ့ BIMSTEC ပူရဲအစည်းအဝေးကိုတက်ရောက်ဖို့သွားရောက်တဲ့ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။ BIMSTEC အဖွဲ့ဟာနှီးပညာနဲ့စီးပွားရေးဆိုင်ရာဘင်္ဂလားပင်လယ်အော်ဒေသအခဏပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့ဖြစ်ပြီးအဖွဲ့ဝင်နိုင်ငံတွေဖြစ်ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊နီပေါ်၊တီရီလင်္ကာ၊မြန်မာနဲ့ထိုင်းနိုင်ငံတို့ပါဝင်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဝန်ကြီးချုပ်နရင်ဒရာမွန်ဒီတို့တွေ့ဆုံပွဲအတွင်းမှာနိုင်ငံခြားဆက်ဆံရေးနဲ့နှစ်ဦးနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေတိုးချဲ့လှုပ်ဆောင်ဖို့လည်းဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံဟာအိန္ဒိယနဲ့မိတ်ဆွေအဆင့်ဆက်ဆံရေးလောက်သာလိုချင်တာမဟုတ်ကြောင်းဒေသအတွင်းနဲ့တခြားနေရာတွေအလုံးအတွက်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါအတူပူးပေါင်းလှုပ်ဆောင်ကြင်တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။
We have been trying to bring peace to our country for many decades.
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့နှစ်ပေါင်းများစွာကြိုးပမ်းခဲ့တာပါ။အခုအချိန်မှာတော့ငြိမ်းချမ်းရေးတည်ဆောက်နိုင်ပြီလို့ပြောရတော့မယ့်အချိန်ရောက်လာတော့မယ်လို့မျှော်လင့်ရပါတယ်။အခုဆိုရင်ပဲရလတ်ကောင်းတွေရနေပါပြီ။ကဘာတည်တဲ့ရွေးပြည်တော်စုစနစ်တရက်တည်တံ့ခံမြဲနိုင်မဲ့လမ်းကြောင်းကိုခက်ခိုင်မမာချမှတ်နေပါပြီ။ဒီလိုပြည်တော်စုစနစ်တည်ဆောက်တဲ့နေရာမှာအိန္ဒိယနိုင်ငံရဲ့အတွေ့အကြုံကနေလစ်လာယူနိုင်ဖို့လည်းမျှော်လင့်ထားပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားတာပါ။အခုခီးစဉ်အတွင်းမြန်မာနဲ့အိန္ဒိယနိုင်ငံကြားဘန်လုပ်ငန်းစွမ်းအင်နဲ့အာမခံလုပ်ငန်းတွေစတဲ့ကဏ္ဍ၃ခုမှာနိုင်ငံနားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံရဲ့ပစ္စမမြောက်အကြီးဆုံးစီးပွားရေးကုန်သွယ်ပေးနိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။2014-2015ခုနှစ်အတွင်းမြန်မာနိုင်ငံကတည်တင်ပို့မှုကိုအိန္ဒိယနိုင်ငံကပိတ်ပင်ခဲ့တာကြောင့်အမေရိကန်ဒေါ်လာ1ဘီလီယံကျော်ဆုံးရှုံးခဲ့ရတယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်မိုင်းတရားနီးပါးရှည်လျတဲ့အိန္ဒိယနဲ့မြန်မာနယ်စပ်တခြားလုံခြုံရေးကိစ္စတွေကိုလည်းအတူတကွပူးပေါင်းလှုပ်ဆောင်ပြီးမြန်မာနိုင်ငံကိုကူညီသွားမယ်လို့အိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမွန်ဒီကလည်းပြောပါရယ
် As close and friendly neighbors
နီးစပ်တဲ့မိတ်ဆွေအိန္ဒိယနိုင်ငံတွေအနေနဲ့မြန်မာနဲ့အိန္ဒိယတို့ရဲ့လုံခြုံရေးအကျိုးစီးပွားအတော်လေးဆက်ဆက်ပါတယ်နယ်စပ်တခြားလုံခြုံရေးကိစ္စတွေနဲ့တစ်ဖက်နဲ့တစ်ဖက်မဟာဗျူဟာဆိုင်ရာအကျိုးစီးပွားမှာအထူးမှန်တဲ့အကြောင်းအရာတွေမှာနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူညီခဲ့ပါတယ်ဒါဟာနှစ်နိုင်ငံလုံးရဲ့အကျိုးစီးပွားလည်းဖြစ်ပါတယ
်အိန္ဒိယနိုင်ငံအရှေ့မြောက်ချမ်းဒေသဟာကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်အိန္ဒိယအစိုးရကိုဆန့်ကျင်တိုက်ခိုက်နေကြတဲ့ဒါဇင်နဲ့ချီတဲ့လက်နက်ကိုင်သဘုံဖွဲ့တွေရှိတဲ့နေရာတစ်ခုဖြစ်ပြီးတော့သူတို့တွေဟာမြန်မာနိုင်ငံဘက်ချမ်းမှာအခြေစိုက်နေကြတာဖြစ်ပါတယ်အိန္ဒိယနဲ့နယ်စပ်ချင်းထိစပ်နေကြတဲ့မြန်မာတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဘူတန်စတဲ့နယ်စပ်တွေမှာဆယ်စုနှစ်တွေနဲ့ချီစစ်တပ်တွေချထားခဲ့တာတွေရှိပေမဲ့လည်းနယ်စပ်တခြားစီးနှင်းတိုက်ခိုက်မှုတွေဘလောက်ဖြစ်ခဲ့တယ်လဲဆိုတာကတော့မသိရှိရပါဘူးပြီးခဲ့တဲ့နှစ်တုန်းကတော့မြန်မာနိုင်ငံနေဆက်အနီးကခွဲထွက်လက်နက်ကင်သဘုံအဖွဲ့တွေကိုအိန္ဒိယစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ရှင်